မြန်မာနိုင်ငံကရန်ကုန်မြို့ပြင်တခြားမြို့တွေမှာလည်း73စီတွေကိုအကန့်အသတ်နဲ့သာဝယ်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာဆိုရင်73စီနဲ့ပနေတာကြောင့်ပြတ်လတ်မှုမရှိအောင်စီတွေကိုအကန့်အသတ်နဲ့ရောင်းချနေရတယ်လို့73စီလုပ်ငန်းရှင်များအတင်းကပြောပါတယ်။အခုလို73စီတွေဈေးတက်တာအပြင်လူသလောက်ဝယ်မရတာကြောင့်ဒေသခံတွေတွာလာရေးခက်ခဲနေကြပါတယ်။မန္တလေးစစ်တွေဖားကန့်စတဲ့ဒေသတွေဘက်က73စီအခြေအနေကြောင့်ရန်ကုန်ကလာတဲ့တရင်ကိုတော့ကိုတန်းညုံကပြောပြမှာပါခင်ဗျ။
မြန်မာနိုင်ငံက73စီရောင်းဆိုင်တွေမှာတက်စီဒီဇယ်စီတွေရှာပါပြတ်လတ်နေတာမလို့ဈေးတွေကြီးနေတယ်လို့လူသားဝယ်မရတဲ့အခြေအနေဖြစ်နေတာပါ။ရခိုင်ပြည်နယ်ထဲမှာလောလောဆယ်73စီတွေနေပါနေတာကြောင့်အကန့်အသတ်နဲ့ရောင်းချပေးနေရတယ်လို့ရခိုင်ပြည်နယ်73စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းနိုင်ကပြောပါတယ
်။အကန့်အသတ်နဲ့ပါခင်ဗျာကျွန်တော်တို့ဟိုလောလောဆယ်ရန်ကုန်ကထက်လာတဲ့ကျွန်တော်တို့ပေါ့ဆာတွေလည်းရှိတယ်လေ။အခုဒီမှာရှိနေတဲ့လက်ကျန်စီကိုဟိုတူးတယောက်တည်းကဝယ်ဆောင်ပြီးတော့ကစားတာမျိုးမဖြစ်အောင်လို့ပေါ့လေအဲကျွန်တော်တို့ကပုံဆွဲခွက်ဆွဲတွေမရောင်းတော့ဘူးပေါ့နော်။နောက်ကဲကျွန်တော်တို့ဆိုက်ကက်တည်းဆိုရင်9000ဘူးလောက်တရက်စားတော့ပေါ့နော်တရက်စားလုံးလောက်နောက်ကားဆိုလည်း2000ဘူးလောက်ပေါ့နော်အဲအဲ့လိုလေးကျွန်တော်တို့ရောင်းပေးပါတယ်ခင်ဗျာ
။ဘော်ဒိုဆိုက်ကယ်ကိုအဓိကအားထားစီးကြရတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဆိုရင်လေ73စီပြက်လက်မှုတွေကြောင့်တချို့ဆိုင်တွေပိတ်ထားလို့ဖွင့်ထားတဲ့ဆိုင်တွေမှာလည်းတက်စီပြီးတော့အကန့်အသတ်နဲ့ဝယ်ယူနေရတယ်လို့ဖားကန့်ဒေသခံတူဖြစ်တဲ့ကိုနောင်လက်ကပြောပါတယ်
။တချို့ကတော့ပိတ်ထားတာရှိတယ်၊တချို့ကတော့တက်စီပြီးစောက်နေတာတော့ရှိတယ်ကြ။ဒီတက်စီလောလောဆယ်တော့တက်စီပေါ့နော်။ဒီမှာတက်စီအသုံးရတဲ့ကတက်စီတော့တလီတာကိုတော့2300လောက်အဲ့ဝင်းကျင်လောက်တော့ဖြစ်နေကြဟုတ်။အဲလောလောဆယ်လုံလုံလောက်လောက်တော့မရကြဘူးကြ။အဲတချို့ကျတော့ပေါ့နော်ဟိုဆိုင်ကယ်တွေကျတော့အနည်းဆုံးကတော့9000ကို1000ကိုပေါ့နော်။ကားတော့9000ကိုအများဆုံးအနည်းဆုံး9000ပေါ့လေနော်။အဲအဲ့လိုအနေကားတော့သူကပေးနေကြတယ်လေ
။မန္တလေးမြို့မှာဆိုရင်လည်းပတ်စံရှိရင်တော့မှ73စီဝယ်မရတဲ့အနေအထားဖြစ်နေတယ်လို့မန္တလေးဒေသခံတူကပြောပါတယ်။ဈေးကလည်းဓာတ်ဆီတစ်ကားလမ်းကိုအနည်းဆုံး1000ကျော်ဈေးဖြစ်နေတယ်လို့ဆိုပါတယ်
။ကိုတော့ပတ်စံကိုပေးဝယ်လဲလို့တော့မရဘူး။လို့တော့မရတယ်၊မရတာများတယ်လေ။ဆရာကြီးကခုကဘယ်လိုလဲဆိုတော့ခုကတော့92ဆိုရင်တပေါင်းကျော်သွားပြီကွာ95ဆိုရင်လည်းတပေါင်း1000လောက်ရောက်သွားပြီ
စက်ကရေအများဆုံးတုံးပြူပြီးတော့လုံလုံနေရတဲ့မန္တလေးမြို့မှာတော့တနေ့ကလောကခရဲ့တက်ဝက်လောက်ကိုစီဖို့တုံးပြူနေရတယ်လို့မန္တလေးဒေသခံတဦးကပြောပါတယ
်ဩအေးအခုကလွတ်လပ်စားတယ်ကွာတနေ့တပေါင်းလောက်ရတယ်ဆိုရင်အခုတကယ်ကြီးခုစီနေတယ်ပဲဆိုရင်သူရဲ့လောကတက်ဝက်လောက်ကပါသွားမှာပေါ့တနေ့တနေ့ဟိုကတော့ဒီဘောကကျွန်တော်နှစ်ထောင်မှုနေတော့ဆိုတော့ပြီးပြီပေါ့ဒါတော့ဘာလို့လဲလိုအပ်ခဲ့ရတက်မှမတက်လားအဲ့တော့ဒီတက်တော့တော့ရနေတော့ပေါ့ဟာ6တော့ပဲကျွန်တော်ပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတဖြည်းဖြည်းနဲ့73စီဇီးတွေတက်နေတာအခုဆိုလို့ရှိရင်အာဏာမသိမ်းခင်ကတည်းက2ဆကျော်ဇီးတက်လာပါတယ်တည်ယူပို့ဆောင်ရေးအတွက်မရှိမဖြစ်လိုအပ်တဲ့73စီဇီးတွေကြီးပြင်းနေတာမို့လို့ကုန်စင်းလုံးဇီးတွေကလည်းလိုက်တက်နေပါတယ်မြန်မာနိုင်ငံထဲမှာတည်သွင်းထားတဲ့73စီအလုံးလောက်ရှိပါတယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ပါတယ်ဒါပေမဲ့လက်ရှိမှာတော့73စီရောင်းဆိုင်တွေမှာအလုံးလောက်မရှိတာကြောင့်မဝယ်နိုင်တဲ့အခြေအနေဈေးနှုန်းကြီးနေတဲ့အခြေအနေတွေကိုရပ်ဆိုင်ပြရပါတယ်ခင်ဗျ